အမေရိကန်နဲ့တရုတ်နိုင်ငံကြားပြန်လည်တွင်းကုန်ကိုတွန်းမြှင့်တဲ့အစီအစဉ်လေးတွေကိုဒီနေ့မှပဲတရုတ်ဝင်စတင်လိုက်ပါပြီ။အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလဆန်းမှပဲကြေညာထားတာပါ။ဒီမတိုင်ခင်ဇူလဆန်းမိုင်းမှာတော့လည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းတွန်းမြှင့်ထားပါတယ်။တရုတ်နိုင်ငံဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့အလားတူပမာဏအတိုင်းအခွန်တွေကိုတွန်းမြှင့်ခဲ့တာပါ။ဒီကုသရေးဝန်ကြီးဌာနကတော့အမေရိကန်ရဲ့သွင်းကုန်ကိုတွန်းမြှင့်မှုဟာကမ္ဘာ့ကုန်သွယ်ရေးဖွဲ့ WTO ရဲ့စီးပင်းတွေကိုချိုးဖောက်ရောက်ကြောင်းနဲ့ WTO ရဲ့ကုန်သွယ်အငင်းပွားမှုဆိုင်ရာစီးပင်းစည်းကမ်းတွေရဥပဒေနဲ့ညီဖြည့်ရှင်းသွားမှာဖြစ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆိုတော့ကဆက်လို့ပထမဆုံးအချက်ဖြစ်ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့နိုင်ငံကုန်ကိုယ်စားလှယ်တွေဝါရှင်တန်မှာတွေ့ဆုံကြတဲ့နှစ်ရက်ကြာဆွေးနွေးပွဲဒုတိယနေ့မှာပဲသွင်းကုန်ကိုတွန်းမြှင့်မှုအသစ်တွေစတင်အသက်ဝင်လာတာပါ။အမနာတော်နဲ့ခန့်ကတော့နိုင်ငံကိုယ်စားရေးရဲ့ဆွေးနွေးပွဲတွေကနေများများဆဆမျှော်လင့်မထားတဲ့အကြောင်းရိုက်တာသတင်းဌာနနဲ့ဒီသတင်းပတ်ထည်မင်းမြန်ကမှပြောဆိုထားပါတယ်။အမနာတော်ဆွေးနွေးကတော့တရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေကိုအစိုးရကအကြီးအကျယ်ပံ့ပိုးနေတဲ့အတွက်ရှင်ပြန်မှုတွေမှာမများမတဖြစ်နေတာတွေကိုပြောင်းလဲဖို့နဲ့အမေရိကန်ကုန်ပစ္စည်းတွေတရုတ်နိုင်ငံဈေးကွက်ထဲဝင်ဆက်နိုင်အောင်လမ်းဖွင့်ပေးဖို့တောင်းဆိုထားတာပါ။